စော်ရီတဲ့နောက်ဂျမောခရှိုဂီတည်ဆုံမှုကိုဆုံးသက်ဆစ်နေတဲ့တူရကီအရာရှိတွေနဲ့တွေ့ဆုံဖို့အမေရိကန်က CIA ဗဟိုထောင်လိုင်းရေးဌာနညွှန်ကြားရေးမှူးဂျီနာဟတ်စပက်ဟာတူရကီကိုတင်းလာနေကထွက်ခွာသွားပြီဖြစ်ကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တူရကီနိုင်ငံမှာအမေရိကန်ထိပ်တန်းထောင်လိုင်းအရာရှိတွေရောက်ရှိနေကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောကြားခဲ့ပေမဲ့အသေးစိတ်တော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါအပြင်စော်ရီသတင်းတောက်ဂျမောခရှိုဂီတည်ဆုံမှုနဲ့ပတ်သက်လို့ခုချိန်ထိရရှိထားတဲ့ဖြည့်ရှင်းချက်တွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းလည်းသမ္မတထရမ့်ကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အလုံးစုံသိရှိနိုင်တဲ့အကြည့်ဆောင်ရွက်တော့မှာဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တီကိုတင်းနှလနေကအင်ပြီတော်မှာပြောကြားလိုက်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဆော်ရီရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတော့အဆုံးရှုံးမခံလို့ဘူးလို့သမ္မတထရမ့်ကပြောပါတယ်ခါရှိုဂီတည်သွားပြီးတဲ့နောက်ဆော်ရီအင်ရှင်ဆန်မင်းသားမိုဟာမက်ဘင်ဆာမန်နဲ့စကားပြောခဲ့ပြီးဖြစ်ကြောင်းသတင်းတောက်တည်ဆုံမှုအတွက်ဆော်ရီအာရေဗျာနဲ့တူရကီနိုင်ငံနေမှာတွားရောက်ဆုံဆန်းနေကြတဲ့အမေရိကန်ဆုံဆန်းရေးအဖွဲ့အင်္ဂါနေ့မှာပြန်လာပြီးရင်အခြေအနေအသေးစိတ်ကိုသူ့အနေနဲ့သိရှိမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်းဟာဆော်ရီအင်ရှင်ဆန်မင်းသားနဲ့မြို့တော်ရီယာမှာတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးတွေ့ရှိကြောင်းဆော်ရီနိုင်ငံသားရဲ့ရုံးရဲ့ Twitter လူမှုကွန်ရက်မှာတင်ထားတာဖြစ်ပါတယ်။အင်္ဂါနေ့မှာဆော်ရီအာရေဗျနိုင်ငံမှာစတင်ကျင်းပမယ့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံတက်မဲ့အစီအစဉ်ကိုဝန်ကြီးမနူချင်းကဖျက်လိုက်ပေမဲ့အကြမ်းဖက်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အင်ရှင်ဆန်မင်းသားနဲ့တွေ့ဆုံမယ်လို့ပြောပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှိတဲ့ဆော်ရီကောင်စီရုံးမှာရိုက်ထားတဲ့ CCTV မှတ်တမ်းဗီဒီယိုတွေအရသတင်းတောက်ဂျမတ်ခါရှိုဂီဝတ်ဆင်ထားတဲ့ဆော်ရီထောက်လိုင်းရေးတူကအောက်တိုဘာလရဲ့နေ့မှာကောင်စီရုံးထဲကထွက်သွားခဲ့ကြောင်းတွေ့ရှိခဲ့ရတာကြောင့်သတင်းတောက်ခါရှိုဂီကိုလုံခြံတပ်ဖြတ်ဖို့ဆော်ရီအစိုးရဘက်ကကြိုတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲကောင်စီရုံးထဲကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါကြိုတင်စီစဉ်ခဲ့တယ်လို့ယူဆနေကြပါတယ်။